ဒေါင်ဆန်းစုကြည်ဟာပြီးခဲ့တဲ့နိုဝင်ဘာလ28ရက်ကရန်ကုန်မြို့တော်ဝင်နေစီမှာအောက်မြတ်မပြည်ကရွေးကောက်ပွဲမှာအနိုင်ရ NLD ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးဒီကနေ့အထက်မြတ်မပြည်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံတာဖြစ်ပါတယ်။တွေ့ဆုံပွဲမှာဒေါင်ဆန်းစုကြည်ကဘသူ့ကိုမှအာဃာတမထားပဲအပြစ်မမြင်ပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ပြောကြားခဲ့တဲ့အကြောင်းမန္တလေးတိုင်းဒေသကြီးပြည်ဦးလင်မြို့နယ်အနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်ပါမောက္ခဒေါက်တာအောင်ခင်ကပြောပါတယ်
။သဘောထားတော့ဘာမှအာဃာတမထားဘူး။ရူဘာလဲလိုက်ပြီးတော့အပြစ်ရှာလာမျိုးမလုပ်ဘူးအဲ့ဒါဆိုလို့ချင်းတိုင်းပြည်ကဘယ်လိုကျုပ်တက်မလဲတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်က88ကနေကစပြီးထူထောင်ခဲ့ကြကထူထောင်ခဲ့ကြတဲ့ကူကမျိုးသားရင်ကြားစီရေးတင်းမြတ်ရေးပဲလေအဓိကအဲ့တော့ကျွန်တော်တို့ကတင်းမြတ်ဖို့ရပဲဆက်သွားမှာပဲ
ရွေးကောက်ပွဲမှာရှုံးနှိမ့်တဲ့သူဘက်ကလည်းတပြေးညီဆက်ဆံမှုနဲ့မျက်မျက်တတနဲ့နိုင်ငံရေးလှုပ်ဖော်ကံမဲ့တွေလို့ဆက်ဆံမှုမှားကြတယ်လို့လည်းမလေးတိုင်းဒေသကြီးမတရားမဲဆန္ဒနဲ့အမတ်တက်ကဥမောင်မောင်အေးကပြောပါတယ်
။ရှုံးတဲ့ဘက်ဟာဒီလိုပဲကျွန်တော်တို့ကဒီပြေးကြီးပေါ့နော်ကျွန်တော်တို့ကဆက်ဆံရမယ်အတူတူပဲကျွန်တော်တို့ဒီရာသီနိုင်လာရှုံးတာဆိုတာဒါအမြဲတမ်းဒါကြီးကသဘောပါတရားပဲအဲ့ဒါနဲ့ပတ်သက်ပြီးကိုယ့်ရဲ့မိမိပြန်ပဲရှုံးတဲ့လူတွေပေါ်မှာလဲဘောရာကြီးစွာနဲ့နော်မျက်နှာတတာနဲ့ကျွန်တော်တို့နိုင်ငံရေးလို့ဖို့ကန်ပဲသဘောမျိုးတိုက်ပြီးအတွက်တိုးတက်အောင်လူကူပေါင်းဆောင်ရွက်ကြမလဲဆိုတဲ့စိတ်ဓာတ်မျိုးပဲထားရမယ်ဆိုတဲ့ကြောင့်ပြောသွား
တာ။ဒါအပြင်ဒေါအောင်ဆန်းစုကြည်ကအနိုင်ရလွတ်တော်ကိုယ်စားလှယ်ဆိုတာထက်ပြည်သူတွေရဲ့ရွေးချယ်မှုကိုခံရတာလို့သုံးဖို့နဲ့ပြည်သူကိုတစ္ဆာရှိဖို့မှာကြားတယ်လို့ချမ်းမြသာစီမျိုးနဲ့တိုင်းဒေသကြီးတစ်ကိုယ်စားလှယ်ဦးတင်အောင်ကပြောပါတယ်
။ကျွန်တော်တို့ဟာအနိုင်ရလွတ်တော်ကိုယ်စားလှယ်တွေမဟုတ်ဘူးတဲ့။ဟိုမဲဆန္ဒပေးလို့ရတဲ့သူတွေတဲ့အနိုင်ရဆိုတာကမှကျွန်တော်တို့ဘာမတုံးစီခြင်းဘူးကနော်မဲရွေးချက်ခံကိုယ်စားလှယ်များလိုပဲသုံးပါတဲ့နော်ဒါလေးတွေပြောပြတယ်နောက်တစ်ခုကပြည်သူကိုပဲအဓိကထားပါဘောနော်ပြည်သူပဲကျွန်တော်တို့ကတာဝန်တော်မှပြည်သူကပေးတဲ့တာဝန်လည်းမဖြစ်တယ်အဲပေါ့နော်ဒါမလို့ပြည်သူပေါ်မှာတစ္ဆာရှိဖို့ပဲတစ္ဆာရှိရဲဆိုတာနဲ့ပတ်သက်တော့မှအခြေတဝင်းသူကပြောပြသွားတယ်ပေါ့နော
်ကိုယ်စားလှယ်တွေအနေနဲ့တာဝန်ကိုခြေပုံမှုကနံပါတ်1နဲ့မိသားစုကနံပါတ်2နေရာမှာထားရမယ်လို့ဒေါအောင်ဆန်းစုကြည်ကမှားတယ်လို့စင်ကူးမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဇော်ဝင်းမြင့်ကပြောပါတယ
်ဒီတာဝန်ကိုခြေရင်မှုကနံပါတ်1ပေါ့မိသားစုဆိုတာကတော့နံပါတ်1မှာထားရမှာဘာဖြစ်လို့ဆိုတော့ပြည်သူတွေကကျွန်တော်တို့တာဝန်တရားနဲ့ကျွန်တော်တို့ကပြည်သူ့ပေါ်နံပါတ်1ထားရမယ်ဆိုတာမှတ်သားထားဖို့ဒါမေဆုကလမ်းညွှန်လိုက်ပါအဲ့တော့ကျွန်တော်တို့ကိုယ်စားလှယ်တွေစီစီယုံယုံနဲ့ကျွန်တော်တို့ကစီယုံမှုကကိုယ်စားလှယ်ချင်းချင်းစီစီယုံညီညွတ်ညွတ်ဖြည့်ချင်းဟာအဓိကအင်အားတရဖြစ်တယ်ဆိုတာလေသူကပြောသွားပါလေ
ဖွဲ့စည်းပုံတွေနဲ့လက်ရှိတည်ဆဲဥပဒေတွေကိုလေ့လာဖို့လဲဒေါ်အောင်ဆန်းစုကြည်ကမှားတယ်လို့မြင့်မှုမျိုးနဲ့တိုင်းဒေသကြီးနှစ်ကဒေါ်နီနီလွင်ကပြောပါတယ
်လေ့လာမှုနဲ့ပတ်သက်လို့ကတော့ဒီခုဒီဖွဲ့စည်းပုံတွေနဲ့ခုအစ်စ်ထွက်လာတဲ့ဥပဒေတွေတို့လေဒီပါတီရဲ့မူဝါဒတွေနဲ့ပါတီရဲ့သမိုင်းကြောင်းတွေကိုအများဆုံးစင်ဆိုင်မပြတ်လေးလာမှုရကျွန်တော်တို့ပြောခဲ့ပါတ
ယ်ဒီကနေ့တွေ့ဆုံပွဲကိုမနက်ပိုင်းနဲ့နေ့လယ်ပိုင်းနှစ်ပိုင်းခွဲပြုလုပ်ခဲ့ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်နိုင်ရကသူရဦးတင်ဦးဥက္ကရာဒေါအောင်ဆန်းစုကြည်နဲ့ဘိုးအလုံးမှုဆောင်အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ပါတယ်ဒါအပြင်မန္တလေးတိုင်းစကိုင်းတိုင်းကယားပြည်နယ်ချင်းပြည်နယ်မကွေးတိုင်းရှမ်းပြည်နယ်ကချင်ပြည်နယ်နဂါကိုပိုင်အုတ်ချောက်ခွင့်ရဒေသဒနုကိုပိုင်အုတ်ချောက်ခွင့်ရဒေသတို့ကအနိုင်ရလွတ်တော်ကိုယ်စားလှယ်တွေစုစုပေါင်း400ကျော်တက်ရောက်ခဲ့ပါတယ်ခင်ဗျာ